တရုတ်နိုင်ငံမှာ6လအတွင်းကိုဗစ်ကာယောဂါကြောင့်ပထမဆုံးသေဆုံးသူတစ်ယောက်ရှိကြောင်းတရုတ်အစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်။မြို့တော်ဘီဂျင်းမြို့မှာနိုင်ငံတဝန်းမှာပါကိုဗစ်ကာယောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ထားပါတယ်။မေလ26ရက်နေ့နောက်ပိုင်းကိုဗစ်ကြောင့်အသက်89နှစ်အရွယ်အမျိုးသားတဦးသေဆုံးကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကကြေညာလိုက်ပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ9229ဦးရှိသွားပါပြီ။တရုတ်နိုင်ငံမှာအသက်အရွယ်ကြီးရင်သူတွေကိုကာကွယ်ဆေးထိုးနိုင်ရေးအဆင်မပြေမှုတွေလည်းရှိနေပါတယ်။ကိုဗစ်ကြောင့်သေဆုံးခဲ့တဲ့အမျိုးသားရဲ့အသေးစိတ်အချက်အလက်ကိုလည်းကော်မရှင်ရဲ့တနင်္ဂနွေနေ့ထုတ်ပြန်ချက်မှာဖော်ပြမထားပါဘူး။အသက်အရွယ်ကြီးရင်သူတွေကာကွယ်ဆေးထိုးနိုင်ရေးအဆင်မပြေမှုတွေရှိနေတာကြောင့်တရုတ်နိုင်ငံကသူ့နေဆက်အများစုကိုပိတ်ဆို့ထားတာဖြစ်မယ်လို့လည်းယူဆနေတာတွေရှိပါတယ်။ပြည်သူတွေရဲ့နေစဉ်ဘဝတွေကိုရောနိုင်ငံရဲ့စီးပွားရေးကိုပါထိခိုက်နေပေမဲ့လည်းတရုတ်အစိုးရကတော့ကိုဗစ်ကာယောဂါကလုံးဝကင်းစင်ရေး Zero COVID မူဝါဒအတိုင်းဆက်လက်ကျင့်သုံးနေပါတယ်။တရုတ်အစိုးရကပြည်သူတွေကိုလော်ဒေါင်းချထားပြီးအသွားအလာကန့်သတ်တာ၊တီးခြားခွဲထားတာ၊ခြေရာကောက်တာနဲ့အကြီးအကျယ်ပိုးစစ်ဆေးမှုတွေလုပ်ပြီးကိုဗစ်ကာယောဂါလုံးဝကင်းစင်သွားအောင်မူဝါဒချမှတ်ပြီးဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ။